ကမ္ဘာလုံးကိုတုံ့လှုပ်သွားစေလောက်အောင်မှွေနှောက်ခဲ့တဲ့ COVID-19 ကပ်ရောဂါဆိုးကြီးရဲ့တန်းကိုတခြားသောတိုင်းပြည်တွေတည်တူမြန်မာပြည်သူတွေလည်းရင်ဆိုင်ကြရပါတယ်။ကပ်ရောဂါကို NLD အစိုးရကကျန်းမာရေးဆိုင်ရာဝန်ထမ်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေတနိုင်တပိုင်ပရဟိတအဖွဲ့တွေလူပုဂ္ဂိုလ်တွေနဲ့လက်တွဲပြီးတော့အတက်နိုင်ဆုံးထိန်းချုပ်ခဲ့ပါတယ်။အဲ့လိုထိန်းချုပ်နေချိန်မှာပဲစစ်တပ်ကနိုင်ငံအာဏာကိုသိမ်းလိုက်တဲ့အတွက်NLD အစိုးရရဲ့ယောဂါကာကွယ်ရေးထိန်းချုပ်ကန့်သတ်မှုစနစ်ပြည့်ရင်းသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့တန်းနဲ့ချီတဲ့ပြည်သူတွေကလမ်းပေါ်ထွက်လာ။စစ်ကောင်စီတပ်ဖွဲ့တွေကပြည်သူတွေကိုပြစ်ခတ်ဖမ်းဆီးတပ်ဖြတ်တာတွေနဲ့အတူကဲယောဂါကူးစက်မှုတွေဟာလည်းကြောက်ခမန်းလိလိများပြားလာပါတယ်။ဒီလိုအခြေအနေမျိုးမှာပြည်သူတွေဟာကိုယ်အချင်းချင်းအားပေးပြီးတော့ကိုယ်နိုင်ရာနီးလမ်းနေနဲ့အချင်းချင်းကူညီကြရပါတယ်။ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကပြုလုပ်တဲ့ online ဆွေးနွေးပွဲတစ်ခုမှာတော့ဆရာဝန်စိတ်ပညာရှင် NUG အစိုးရရဲ့ဒုတိယဝန်ကြီးနဲ့အဆိုတော်ကြားပေါက်တို့ကလက်ရှိအခြေအနေကိုပြည်သူလူထုမြင်သာအောင်ကြည့်နိုင်ဖို့နဲ့ရင်ဆိုင်ဖြတ်ကျော်နိုင်ဖို့ဦးတည်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီဆွေးနွေးပွဲမှာအဆိုတော်ကြားပေါက်ကလက်ရှိအနေအထားအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောသွားပါတယ်
။တမပီရအခုအခြေအနေကိုဟိုပြန်ကြည့်ရင်လေသူကဟို percentage တော်တော်များလူရာဂိုင်းလုံးတော်တော်များများကသူတို့မထောက်ခံတော့ဒီစစ်အစိုးရမထောက်ခံတော့အဲတေးချင်းလဲတေးပါစေဆိုပြီးတော့အဲတမင်လုံးနေပုံရတယ်ဒါကျွန်တော်မြင်တဲ့ဘက်ကပါနော်ဘာလို့လဲဆိုတော့ခုနကပြောတဲ့ကိုကျော်ပြောတဲ့ဒီ VIP မှဆေးကုပေးမယ်လို့နော်နောက်ဒီ oxygen တွေကိုလိုက်ပြီးတော့ဒီပိတ်ပယ်နေတာတို့အာရှိသမျှအားလုံးခက်ခဲအောင်လုပ်တာပေါ့လေဆိုတော့အရင်တုန်းကကျွန်တော်ကနှိုင်းရှင်မြင်ကြည့်မယ်ဆိုဒီပြည်သူအစိုးရတုန်းကကြတော့ตัวโควิดကိုတိုက်ထုတ်ဖို့အတွက်ပြည်သူအစိုးရနဲ့ပြည်သူနဲ့ပူးပေါင်းတယ်ဒီโควิดကိုတိုက်ထုတ်ကြတယ်အခုဒီစစ်အစိုးရကကြတော့ तू ကโควิดနဲ့ပူးပေါင်းတယ်โควิดနဲ့ပူးပေါင်းပြီးတော့ပြည်သူကိုတိုက်ထုတ်ဖို့လုပ်တယ်အဲ့လိုမျိုးကျွန်တော်မြင်တယ
်စစ်ကောင်စီကတော့ဒီလိုဖြစ်ပျက်လာမှုတွေကိုဆန္ဒပြပြည်သူတွေနဲ့အာဏာပိုင်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်သူကျန်းမာရေးဝန်ထမ်းတွေအပေါ်အပြစ်ပုံချပါတယ်ဒါပေမဲ့ခေတ်ဆက်ဆက်ပြည်သူပေါ်ထားခဲ့တဲ့စစ်တပ်ရဲ့စီရင်နာကို NUG အစိုးရရဲ့မျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနဒုတိယဝန်ကြီးဒေါ်ဤတင်စာမောင်ကဝေဖန်ထောက်ပြသွားပါတယ်
။ဟိုရှေ့ကြံခဲ့တဲ့နှစ်ပြီမှာတော့မှအဲကျမတို့ပြည်လူထုနဲ့ပတ်သက်လာရင်ဘယ်တော့အခါကစစ်တပ်ကပြည်လူထုဘက်ကရက်ပြီးတွေးခက်ဘူးတယ်လို့လဲ။ကျမပြောပြမယ်နိုင်ငံကြီးအခြေအနေတည်ငြိမ်နေတဲ့အချိန်မှာတော့မှအတိုင်းကြီးအခြေအနေတည်ငြိမ်နေတဲ့အချိန်မှာတော့မှကိုယ်ဘက်ကရက်ပြီးမတွေးခက်ဘူးတဲ့စစ်ပါနော်ပြည်လူထုဘက်ကရက်ပြီးမသွေးဘူးခဲ့တဲ့စစ်တပ်ကအဲ့ဒီပြတ်သွားတဲ့အချိန်မှာကောလူထုဘက်ကရက်ပြီးသွေးပေးမယ်လို့ထင်သလားကိုလူပဲရှုံးမှာဒီအချိန်မှာကိုလူပဲရှုံးပြီးလူထုကိုဒီထက်ပိုပြီးဒုက္ခပဲထပ်ပေးနေအောင်မှာပါဆိုတော့ကျမတို့အလုံးရှုံးလေးကျမတို့လူတွေထိခိုက်လေဆိုတော့ကျမတို့ပြည်လူထုတွေပိုပြီးညှဉ်းနာလေတစ်ဖက်ကပိုပြီးအကျိုးရှိလေဆိုတဲ့ပါနော်လီလန်းတွေကိုတုံပြီးဒီအချိန်မှာတော့တက်ကဒါလူထုရဲ့အသက်နဲ့သူရဲ့အချိုးမြက်ကိုဒါကစားနေတဲ့ကာလဖြစ
်အဲ့လိုကစားနေတဲ့အတွက်လဲကျန်းမာရေးဆောက်ရှောက်မှုစနစ်ပြည့်ရင်းသွားခဲ့ပြီးပြည်သူလူထုတွေဟာယောဂါကူးစက်လာတဲ့အခါဘယ်ကိုသွားလို့သွားရမှန်းမသိအောင်ကုရကယ်ရမဲ့ဖြစ်နေရတဲ့အပြင်တဖြုတ်ဖြုတ်တေဆုံးနေတဲ့မိသားစုဆွေမျိုးတွေရဲ့နာရေးကိုတောင်မှကုရိုးရဓလေ့အတိုင်းလုံမပေးနိုင်ဖြစ်နေရပါတယ်သွားစရာဆေးရုံဆေးကန်းမရှိဆေးရုံဆေးကန်းသွားနိုင်မြန်တော့လဲဆရာဝန်မရှိယောဂါအတွက်အရေးတကြီးလိုအပ်တဲ့အောက်ဆီဂျင်မရှိဆေးဝါးမရှိတဲ့အချိန်တွေမှာကိုယ့်ကိုယ်ကိုစောင့်ရှောက်ကူညီရမယ့်နည်းလမ်းတွေကိုတော့ဟောင်ကောင်တက္ကသိုလ်မှာကတိကအဖြစ်တာဝန်ထမ်းဆောင်နေတဲ့ကူးစက်ယောဂါဗေဒပါရဂူဒေါက်တာဖြူဖြူတင်းစော်ကပြောပြသွားခဲ့ပါတယ
်။အလွယ်ဆုံးကကိုယ်အနမ်းပြောက်သွားပြီနေလို့ထိုင်လို့မကောင်းတော့ဘူးဆိုရင်ကိုပဲမိမိကိုယ်ကိုကိုဗစ်လူနာလို့ပဲသတ်မှတ်လိုက်ပါသတ်မှတ်ပြီးတော့အိမ်မှာနေပါအဲအမရောအဲ့လိုအိမ်မှာနေပါလို့အကြံပေးလိုက်တိုင်းမှာမဖြစ်မနေထွားတဲ့သူတွေကရှိရှိနေတော့အရန်ခက်ခဲတယ်။ဒါမဲ့ဖြစ်နိုင်တဲ့များအိမ်မှာနေထွက်ပြီဆိုရင် mask တက်အဲလူတွေနဲ့ခက်ခွာခွာနေပေါ့နော်။ပြီးရင်အဲနွေးနွေးထွေးထွေးနေပါအားရှိမဲ့ဟာတွေကိုစားပါလေဝင်လေထွက်တဲ့ကောင်းအောင်လုပ်ပါပြီးလို့ရှိရင်ဒီကိုယ့်ရဲ့နှာခေါင်းပေါ့ဒီနာချီတာတွေပါတွေကိုတိတိချာချာဂယူဆိုင်အဓိကလက်ကိုခဏခဏဆေးပေါ့နော်။အမရောကဒီပိုးဒီအမရရဲ့ဒီအရည်ရနေလဲကူးတယ်ဒီစပွဲမျက်နှာပြင်လိုမျိုးရေရနေလဲကူးတယ်ပြီးတော့ခါကြတော့လူအချင်းချင်းအဲအနီးကပ်နေလိုက်ချင်းပေါ့နော်အဲ့ဒီရနေလေတွေရနေလဲကူးတယ်ဆိုတော့အင်မတန်ကူးတဲ့ဟာပေါ့ဒါပေမဲ့တစ်ခုအမသတိပေးချင်တာကလေ
အရန်ကိုကူးစက်မြန်တာလဲမှန်ပါတယ်ဒါပေမဲ့ဖြစ်တဲ့80ရာခိုင်နှုန်းနဲ့ရနေပြီးတော့20ရာခိုင်နှုန်းလောက်ကပဲပြင်းထန်လက္ခဏာဖြစ်တယ်အဲ့ဒီပြင်းထန်လက္ခဏာတွေမှာ9ရာခိုင်နှုန်းလောက်ကဒါလေဒီအောက်ဆီဂျင်လိုတဲ့အခြေအနေတို့ဒီနောက်ဆုံးဗန်တီလေးတာလေးလိုတဲ့အခြေအနေတို့ရောက်တာပေါ့နော်ရောက်တော့ဆိုတော့အရန်ကြီးလဲနင်းကန်ပြီးမကြောက်နဲ့ တောင်းကနလောက်အထိဖန်စီတရားဆွဲဆိုခံရရတယ်လို့ကမ္ဘာကရောဂါကြီးရဲ့ထိုးနှက်မှုကိုထပ်ပြီးတော့ခံရပြန်လာကြောင်းပြည်သူတွေဟာယူလူလူစိတ်အခြေအနေကိုရင်ဆိုင်ရပြန်ပါတယ်ဒီလိုစိတ်အခြေအနေတွေကိုရင်ဆိုင်မှုအတွက်မြရံပြောင်စုဖားမောင်တက်ကတော်မှာကုသရေးဆိုင်ရာစစ်ပညာပါရဂူတန်းတက်နေတဲ့ဒေါက်တာဖြူပန်းနုခင်ကဆွေးနွေးသွားပါတယ်
အဲ့လိုအခြေအနေမျိုးမှာကျမတို့ကရေရှည်အများကြီးကြည့်လို့ရှင်စိတ်ပင်ပန်းစင်စင်ဆင်းရဲရပဲတော့မှပြီးမလဲဆိုတော့မသိသေးပါပဲ။တည့်ရချင်းစီရင်ဆိုင်မယ်ဆိုစိတ်လေးမွေးပေးပါပါနော်။အဲ့လိုအချိန်မှာကျမတို့အကောင်းဆုံးကပြစ်စုပန်တဲ့နေထိုင်ခြင်းကလေအရင်အကျိုးရှိပါတယ်။ဘလို့စိတ်ကြမ်းမှရေးထိခိုက်မှုရေးခံစားနေရပါစေပါနော်။ဟိုကျမတို့ရဆိတ်တရတာအတိတ်ကိုအမြဲရောက်နေလို့ဖြစ်ပါစေ။ဥမ ဒီနေ့ကျွန်တော်တို့ကတော့ဒီကိုဗစ်19ကရောဂါဆိုကြီးရဲ့အတန်းအစားအသောက်ပြောင်းလဲဆိုတာအနာဂတ်ကိုစိတ်ရောက်နေရပါနော်အဲအရာမျိုးတွေအခြေအနေမှာကိုယ့်ဘာသာစိတ်လေးနဲ့တတိနဲ့ချင်းပြီးတော့ဒီပြဿနာတွေကိုရှင်းရင်ဆိုင်နိုင်ဖို့ငါစိတ်တည်နေမှာဖြစ်မယ်ပေါ့နော်စိတ်တည်နေနိုင်ဖို့ကပစ္စုပန်တက်တဲ့နေမှာဖြစ်မယ်ဆိုပြီးတော့ကျွန်တော်ပစ္စုပန်တက်တဲ့ကိုပြန်ပြီးတော့ပေါ့န
တိဆောက်လို့ရတယ်လို့ Austrian လူမျိုးဒေါက်တာ Victor Frankl ကပြောသွားခဲ့မှုပါတယ်။ဒီနေ့အထိဘာလို့အသက်ရှင်နေတာလဲ။ကို့အတွက်တန်မိုးအကြီးဆုံးအရာတွေကဘာလဲစမ်းစစ်ပြီးတော့အဲ့ဒါတွေကိုခွန်အားအဖြစ်ပြန်လည်တိဆောက်ပါလို့သူကပြောခဲ့ပါတယ်။အဲ့ဒီဥပမာကိုပေးပြီးတော့ဒေါက်တာဖြူပန်းနုခင်ကမြန်မာပြည်သူတွေကိုအခုလိုအကြံပေးသွားပါတယ်
။ကျွန်တော်တို့ကခုဆွေးနွေးနေတဲ့နေရာမှာဥပမာအနေနဲ့တချို့ကပြောကြပါတရားမျှတမှုကိုကိုယ်အရန်တံမိုးထားရဲဆိုတော့ကိုယ်ရှေ့ဆက်ဖို့စိတ်ခွန်အားအာနာရှင်နေကြဆုံးတာမြင်ရတဲ့မှာတတ်ရှိမှာဖြစ်မယ်ဆိုတော့ COVID ကိုလည်းတိုက်ခိုက်နိုင်တဲ့စိတ်ကြမ်းမာရေးဒီ challenges တွေစိန်ခေါ်မှုတွေလည်းရင်ဆိုင်နိုင်တဲ့စိတ်နဲ့ပေါ့ဒါခွန်အားဖြစ်ပြန်တယ်ဝေးယူဝင်းယူယူရပါတော့အဲ့ဒီကတတ်ရှိမှာဖြစ်မယ်ဆိုတော့ကိုယ့်ဘာသာအကောင်းဆုံး view စိတ်နဲ့ဒါသူ့ရဲ့သူ့ရဲ့စိတ်ခွန်ဖြစ်စေအရာပေါ့တချို့ကကြတော့လည်းမိသားစုကသူ့အတွက်အရေးကြီးဆုံးအရာဆိုတော့ကိုယ်ဘယ်လောက်စိတ်သက်သာနေပါစေငါအမေငါရှိမှဖြစ်မယ်ဆိုတော့ရအောင်တည့်ရချင်းစီရင်ဆိုင်တော့မစိတ်ခွန်အပြင်းနဲ့တိဆောက်မယ်ပေါ့နော်အဲ့တော့ဒီမှာအလုံးကိုပေါ့တလူလူလေးစဉ်းစားစီခြင်းပါဒီနေ့အထိဘာဖြစ်အသက်ရှင်နေရလဲဒီထပ်ပို့ပြီးတော့လဲစိတ်ခွန်အကြီးလို့ပြန်တိဆောက်မလဲပေါ့နော်အဲ့ဒါလေးခုနညီကူးနေတဲ့လူရဲ့ဘဝမှာပေါ့ဒါကို floating device တုံးလိုမျိုးဖတ်တွေ့ပြီးတော့ပေါ့နော်ဒီမှာကမ်းရောက်တဲ့အထိကူးရဲ့ပုံစံမျိုးလေ့ကျင့်စီခြင်းပါအဲ့
လူတိုင်းမှာမိသားစုဆိုတာရှိပြီးတော့ကိုယ့်မိသားစုဝင်တွေကိုကတင်ခြင်းစိတ်လဲလူတိုင်းမှာရှိပါတယ်ဒီလိုပဲတရားမျှတမှုကိုတံမိုးထားတဲ့အတွက်လမ်းမောထွက်လာတဲ့ပြည်သူတွေရဲ့လွတ်မြောက်လူမှုကိုလည်းကဘာကအမြင်တွေ့ပြီးဖြစ်ပါတယ်။မြန်မာပြည်သူတွေဟာအဲ့လိုကက်တင်လူစိတ်လွတ်မြောက်လူစိတ်တွေနဲ့ရှေ့ဆက်ပြီးတော့တိုက်ပွဲဝင်ရှင်သန်နေကြအောင်မှဖြစ်ပါတယ်ရှင်။